ရုရှားနိုင်ငံအနေနဲ့ဒီမိုကရက်ပါတီကဟီလာရီကလင်တန်ရဲ့အီးမေးလ်စာပါတွေကိုဖောက်ထွင်းဝင်ရောက်ပြီးသူမနိုင်ငံသားရဲ့ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေစဉ်တွင်ပျောက်ဆုံးနေတဲ့အီးမေးလ်3000ကျော်ကိုပြန်ရှာတွေ့နိုင်ရေးအတွက်ကြိုးပမ်းပေးဖို့ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကပေါ်တော်မူနေကတိုက်တွန်းလိုက်ပါတယ်။ Donald Trump က Florida ပြည်နယ်မှာသူပိုင်ဆိုင်တဲ့ကောက်ကွင်းအပန်းဖြေစခန်းမှာပြုလုပ်တဲ့ဒိုင်းနာရှင်နယ်ပွဲမှာအခုလိုအမှတ်ချက်ပြုပြောကြားခဲ့တာပါ။ Clinton ဟာ2009ခုနှစ်ကနေ2013ခုနှစ်အထိသမ္မတ Obama ရဲ့ပထမသက်တမ်းအတွင်းထိပ်တန်းအမေရိကန်တန်တမန်တစ်ဦးဖြစ်တာဝန်ထမ်းဆောင်စဉ်ကအသုံးပြုခဲ့တဲ့သူမရဲ့ကိုယ်ပိုင်အီးမေးလ်စာပါမှာသူမရဲ့ကိုယ်ရေးကိုယ်တော်လို့သတ်မှတ်ပြီးဖြတ်ပစ်လိုက်တဲ့အီးမေးလ်တွေကိုရုရှားအစိုးရကရပီးသားဖြစ်နေလောက်ပြီလို့ Donald Trump ကပြောပါတယ်။အခုလို Trump ရဲ့တိုက်တွန်းချက်ဟာအမေရိကန်နိုင်ငံမှာပထမဆုံးအနေနဲ့အဓိကနိုင်ငံရေးပါတီတစ်ခုရဲ့သမ္မတလောင်းတစ်ဦးကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တစ်ဦးအပေါ်တချို့လှုပ်ဖို့အတွက်ပြည်ပအင်အားကြီးနိုင်ငံကိုတိုက်တွန်းမှုဖြစ်တယ်လို့ကလင်တန်ရဲ့မဲဆွယ်စည်းရုံးရေးတာဝန်ရှိသူတွေကတုံ့ပြန်လိုက်ပါတယ်။